Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဒီဇင်ဘာလ24ရက်ပုတ်ထူးနေ့ညနေပိုင်းအစီအစဉ်တွေကို line to meter 16.25 ရောအနေနဲ့တိုက်ချုပ်လည်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်မှုဖြစ်တာဝင်ယူသွားမှာပ
ါကျွန်တော်ကတော့ဇောင်းလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်ဦးကိုလှုပ်ချမဲ့အကြောင်းဇလန်းစင်ထားတဲ့ဟာတယုရှင်ကားကိုဆိုနီယာအကန့်အသတ်နဲ့ပြသဖို့ဆုံးဖြတ်လိုက်ပါတယ်။ဩစတြေးလျကအကြံဖက်မှုလုံဆောင်မဲ့မတင်ကားသူနှုတ်ကိုဖမ်းဆီးလိုက်ပါတယ်။ဘလဘရောင်းမှာဖြစ်သွားတဲ့အကြံဖက်မှုတွေအပေါ်စိုးရိမ်ပူပန်ကြောင်းနဲ့ဒီပမှာရှိနေတဲ့တရုတ်ကုမ္ပဏီတွေအနေနဲ့တာဝန်တည်တည်လုံဆောင်ကြဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်။ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မခင်ဖြူထွေးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့သတင်းတွေထဲမှာတော့လူသေဆုံးရတဲ့ဒီအခြေအနေတွေတင်းမာလာတဲ့လက်ဘရောင်းနောင်ကျင်းနေစီမံကိန်းရဲ့နောက်ဆုံးရသတင်းတွေကိုလည်းနှာစင်ကြမှာပါ။
ဒီဘောင်းမိုက်ပေါက်ပြဲတံရလို့ပြောတယ်ခဏကြာဒီမော်တခေါက်ဒီကလောင်းကိုပြန်ချုပ်တယ်ချုပ်ပြီးတော့ညမိုးသေးပြီးတော့
လူခွင့်ရေလှူရှာသူဦးမြင့်အေးပါရှင်ဒီအကြောင်းအသေးစိတ်ကိုနောက်ပိုင်းမှာနားဆင်ရမှာပါဒီအပြင်လက်ဘရောင်းအောင်ကျင်းနေစီမံကိန်းမှာဆန္ဒပြသူဒေတာခံတွေကိုနိုင်နေတဲ့အပေါ်အကျိုးခံစားခွင့်ရှိမဲ့မြန်မာဝမ်ပေါင်ကုမ္ပဏီရဲ့ပြောဆိုချက်တွေကိုလည်းမင်းမြန်တင်ပြမယ်အပြင်နိုင်ငံတကာသတင်းတပုတ်နဲ့အတူနေ့တကူသချင်းလက်ဆောင်နဲ့လည်းနောက်ပိုင်းမှာတင်ဆက်ပေးသွားမှာပါခွေရင်ဆုံးတော့ပုထုနေနေထိတ်တန်ရောက်တဲ့တဲ့တွေကိုကုဇော်ဝင်းလိုင်နဲ့မခင်ဖြူတွေတို့ကကြေညာပေးပါအောင်ရှင
်။မြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအုန်ကိုလှုပ်ချမဲ့အကြောင်းဇလန်းဆင်ထားတဲ့ဟာတယုရှင်ကားကိုအခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးတဲ့နောက်အကန့်အသတ်နဲ့ပြသဖို့ Sony Picture ရုပ်ရှင်ကုမ္ပဏီကဆုံးဖြတ်လိုက်တဲ့အပေါ်အမေရိကန်သမ္မတဘာရက်အိုဘားမားကကြိုဆိုလိုက်ပါတယ်။ The Interview ရုပ်ရှင်ကားကိုယုံတင်ပြသမယ်ဆိုရင်ထိခိုက်နစ်နာအောင်လုပ်မယ်ဆိုပြီးချင်းချောက်ခဲ့တဲ့ Hackers တွေက Sony ကုမ္ပဏီရဲ့ Internet စနစ်ကိုပေါက်ထွင်းခဲ့ပြီးတဲ့နောက်အစောပိုင်းမှာမပြဖို့ကုမ္ပဏီကကြေညာခဲ့တာပါ။ဒါပေမဲ့လည်းမနေ့ပြန်ခရစ်စမတ်နေ့ကျရင်ရုံတချို့မှာပြသဖို့ Sony ကုမ္ပဏီကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရ Eric Schultz ကတော့ Sony ရဲ့ဆုံးဖြတ်ချက်အပေါ်သမ္မတ Obama ကကြိုဆိုကြောင်းနဲ့ရုပ်ရှင်နဲ့ပတ်သက်လို့လူတွေကိုယ်တိုင်ဆုံးဖြတ်ခွင့်ရအောင်လှုံ့ဆော်ခဲ့တဲ့ဒီဆုံးဖြတ်ချက်မျိုးဖြစ်တယ်လို့ပြောဆိုခဲ့တဲ့အကြောင်းလဲကြေညာချက်မှာပြောဆိုထားပါတယ်အစောပိုင်းတုန်းကတော့အာနာရှင်တွေကအမေရိကန်မှာစင်စာဖြတ်တောက်လာမယ့်အန်တီရဲမျိုးပေါ်ပေါက်လာနေတဲ့အတွက် Sony ကုမ္ပဏီကယုံတင်မပြဖို့ဆုံးဖြတ်တာဟာမှားတယ်လို့သမ္မတဥပမာကပြောဆိုထားတာဖြစ်ပါတယ် Sony ကုမ္ပဏီအပေါ်စိုက်ဘာတိုက်ခိုက်မှုတွေနဲ့လက်တုံ့ပြန်မယ်လို့သမ္မတဥပမာအစိုးရကပြောဆိုထားပေမဲ့ဒီတစ်ပတ်ထဲမြောက်ကိုရီးယားမှာအင်တာနက်အဆက်အသွယ်ပြတ်ထောက်ခဲ့တာဟာအမေရိကန်ရဲ့လက်ချက်ဟုတ်မဟုတ်ဆိုတာကိုတော့အတည်ပြုပြောဆိုတာမရှိသလိုညှင်းဆိုတာလည်းမရှိပါဘူး9နာရီကြာအင်တာနက်ပြတ်ထောက်သွားခဲ့တဲ့အပေါ်မြောက်ကိုရီးယားဘက်ကလည်းတစုံတရာပြောဆိုတာမျိုးမရှိခဲ့သလို Sony ကုမ္ပဏီကိုတိုက်ခိုက်မှုဟာလည်းသူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုထားတာဖြစ်ပါတယ်
ဩစတြေးလျနိုင်ငံမှာအကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေပိုတိုးလာနေတယ်လို့ဝန်ကြီးချုပ်တိုနီအပ်ဘော့ကပြောဆိုခဲ့ပြီးနောက်တနေ့မှာပဲအကြမ်းဖက်မှုတိုက်ဖျက်ရေးလှုပ်ရှားမှုတစ်ခုအဖြစ်နဲ့လူနှစ်ယောက်ကိုဖမ်းဆီးရေးယူလိုက်ပါတယ်။အသက်20အရွယ်ဆူလီမန်ခါလစ်ကိုအကြမ်းဖက်တိုက်ခိုက်နိုင်အောင်စီစဉ်နေတဲ့အထောက်အထားတွေလက်ဝဲတွေ့ရှိမှုနဲ့အရေးယူလိုက်တယ်လို့နောက်ထပ်အသက်21နှစ်အရွယ်နာမည်ထုတ်ဖော်ပြောဆိုမထားသူတူကိုတော့ရဲအမိန့်ကိုမနာခံမှုနဲ့တရားစွဲဆိုခဲ့တာပါ။စက်တင်ဘာလတုန်းကဆစ်ဒနီနဲ့ဘရစ်ဘိန်းမြို့တွေမှာအာဏာပိုင်တွေစီးနင်းနှိမ်နှင်းမှုတွေနဲ့ဆက်နွယ်ပြီးနောက်ဆက်တွဲအဖြစ်သူတို့နှစ်ဦးကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်။လုံခြုံရေးအာဏာပိုင်တွေရဲ့စီးနင်းမှုတွေဒီဖမ်းဆီးခဲ့သူစုပေါင်းလူ11ဦးကိုတော့အကြမ်းဖက်မှုတွေနဲ့ဆက်နွယ်ပြီးတရားစွဲဆိုထားပါတယ်။အခုနောက်ဆုံးဖမ်းဆီးလိုက်တဲ့ခါလစ်ထန်ကရတဲ့အထောက်အထားတွေမှာတော့စီးနင်းမျိုးကဆူရပိုင်နေရာတွေကိုပြစ်မှတ်ထားတာအနည်းချင်းသာတွေ့ရတယ်လို့တိုက်ခိုက်ဖို့အချိန်တိတိကျကျတတ်မှတ်ထားတာမရှိဘူးလို့လည်းဩစတြေးလျပြည်ထောင်စုရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးမိုက်ကယ်ဖီလန်ကပြောပါတယ်။အသေးစိတ်ကိုမပြောနိုင်မီပဲတိုက်ခိုက်ဖို့စီစဉ်နေရဆိုတာလုံလောက်တဲ့အချက်လက်တွေတွေ့ရတဲ့အကြောင်းမို့လို့ဒီလိုမျိုးအရေးယူခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ Syria နဲ့ Iraq နိုင်ငံတွေမှာလှုပ်ရှားနေကြတဲ့ IS Islamic စစ်သွေးကြွတွေကိုထောက်ခံကြတဲ့စီးနင်းမျိုးကလူပေါင်း15ယောက်ကနေ20လောက်ပါဝင်တဲ့အုပ်စုတစ်စုကိုဩစတြေးလျအာဏာပိုင်တွေကစောင့်ကြည့်နေခဲ့ပြီးတဲ့နောက်အခုလိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ရှင်။
ယူကရိန်းအရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့ခွက်ထွက်ရေးတိုက်ပွဲတွေအဆုံးသတ်ရေးအတွက် UAP အစိုးရနဲ့ရုရှားလိုလာတဲ့သဘုံအဖွဲ့တွေကြားတွစ်ဆုံဆွေးနွေးမှုအသစ်တွေထပ်မံပြုလုပ်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်။ဘလာရပ်စ်မှာပြုလုပ်မဲ့အဲ့ဒီတွစ်ဆုံဆွေးနွေးမှုအတွင်းယူကရိန်းအစိုးရသဘုံအဖွဲ့တွေပြင်ရုရှားနဲ့ OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့ပါဝင်ကြမှာဖြစ်ပါတယ်။ OSCE အဖွဲ့ကဥဆောင်ပြုလုပ်တဲ့အဲ့ဒီဆွေးနွေးပွဲတွေအတွင်းစက်တင်ဘာလကရရှိထားတဲ့အပြစ်ခတ်ရဆေးသဘောတူညီချက်ပုံမခိုင်မအောင်ဘယ်လိုလုပ်ဆောင်ကြမလဲဆိုတဲ့အချက်လဲပါဝင်မှာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်ကြောင့်တိုက်ခိုက်မှုတွေတိတိကျကျကြာဆင်းသွားကြတာလည်းဖြစ်ပါတယ်။ ဆွနေကြမဲ့အထက်ရှေ့တန်းမှာရှိနေတဲ့တပ်ဖွဲ့တွေနဲ့လက်နက်ကြီးတွေရှော့ချရေးအကျဉ်းသားဖလှယ်ရေးယူကရိန်းအရှေ့ဘက်ကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးရေးစတဲ့အကြောင်းအရာတွေလည်းပါဝင်မယ်လို့မျှော်လင့်ရပါတယ်။ယူကရိန်းအနေနဲ့ဘက်မလိုက်နိုင်ငံဖြစ်နေရပ်တည်တော့မှာမဟုတ်ကြောင်းအင်ကန်နေကယူကရိန်းလွှတ်တော်ကမဲခွဲအတီးပြုတ်လိုက်တဲ့အပေါ်ရုရှားကဒေါသထွက်ခဲ့ပါတယ်။303မဲ8မဲနဲ့အတီးပြုတ်လိုက်တဲ့အဲ့ဒီဆုံးဖြတ်ချက်အရာယူကရိန်းအနေနဲ့ရုရှားအပေါ်တင်းမာတဲ့သဘောထားပြီးအနောက်အုပ်စုနဲ့စီးရင်နဲ့မဟာဗျူဟာအရပုံမှန်နစ်ဆက်အောင်လှုပ်ဆောင်သွားမှာဖြစ်ပါတယ်
။စကိုင်းတိုင်းမုံရွာခဲမှာရှိတဲ့လက်ပရောင်းတောင်ကျင်းဒီစီမံကိန်းမှာဆန္ဒပြနေသူတွေကိုနှိမ့်နေရမှာလူအသေးပြောက်ရှိခဲ့တဲ့အပေါ်စိုးရိမ်မကင်းဖြစ်ရတယ်လို့ပြည်ပရောက်တရုတ်ကုမ္ပဏီတွေအနေနဲ့တာဝန်တိတိဆောင်ရွက်ကြဖို့တရုတ်ဆိုရကတိုက်တွန်းလိုက်ပါတယ်။လက်ပရောင်းတောင်ကျင်းဒီစီမံကိန်းမှာလုပ်ကန်နေတဲ့တရုတ်နိုင်ငံဝမ်ပေါင်းကုမ္ပဏီကဒေသခံတွေထံကနေသိမ်းယူထားတဲ့မီနီယာတွေမှာခြံစည်းရိုးတွေခက်ရကတင်းမာမှုတွေပေါ်ပေါက်ခဲ့တာမှာတနင်္လာနေ့ကတော့လူတဦးသေနတ်ထိမှန်သိဆုံးခဲ့တဲ့အထိဖြစ်ခဲ့ရတာပါတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကတော့တရုတ်နဲ့မြန်မာတို့ဟာရင်းနှီးတဲ့မိတ်ဆွေတွေအဖြစ်နှစ်နိုင်ငံအကျိုးစီးပွားတွေရှိနေကြပေမဲ့ပြည်ပမှာအလုပ်လုပ်ကိုင်နေကြတဲ့တရုတ်နိုင်ငံကုမ္ပဏီတွေအနေနဲ့သက်ဆိုင်ရာတိုင်းပြည်တွေရဲ့ဥပဒေတွေလှုပ်ထုံးလုပ်နည်းတွေကိုလိုက်နာဖို့လူမှုအတိုင်းအဝိုင်းအတွက်တာဝန်သိဖို့နဲ့ပတ်ဝန်းကျင်မထိခိုက်အောင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းသွားပါတယ်။လက်ပရောင်းတောင်ကျင်းဒီစီမံကိန်းမှာပြည်ပခါတွေဖြစ်ပွားနေတဲ့အပေါ်မှာတော့အမေရိကန်ပြည်ထောင်စုနဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကလည်းစိုးရိမ်ပူပန်ကြောင်းနဲ့ထိခိုက်သေဆုံးမှုတွေဖြစ်ခဲ့ရတဲ့ကိစ္စကိုစုံစမ်းစစ်ဆေးဖို့တိုက်တွန်းထားကြပါတယ်။လုံခြုံရေးအာဏာပိုင်တွေကနှိမ်နင်းရမှာသေဆုံးသူတောင်သူဒေါ်ခင်ဝင်းရဲ့အလောင်းကိုတော့ဒီကနေ့ပဲစလင်းကြီးစစ်ရုံမှာရင်ခွဲစစ်ဆေးမှုတွေလုပ်ခဲ့ပြီးတော့တနက်တိုင်းရာကြောင့်သေဆုံးခဲ့တာဖြစ်ကြောင်းလည်းအတည်ပြုခဲ့ပါတယ်ရှင်။
ဒီရေအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာIS Islam သတိကြွားရီအပေါ်လွန်ခဲ့တဲ့3လလောက်အတွင်းလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေခဲ့တဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကလို့ယူဆရတဲ့လေရင်တစင်းကိုသတိကြွားရီကပြစ်ချလိုက်တယ်လို့စီးရီးယားတက်ကြွားလှရှားသူတွေကပြောပါတယ်ပြစ်ချခဲ့တဲ့လေရင်ပေါ်ကလေရင်မှုရဲ့အသက်အန္တရာယ်နဲ့လုံခြုံရေးအတွက်သတိကြွားရီမှာတာဝန်ရှိကြောင်းဂျော်ဒန်စစ်တပ်ကဒီကနေ့ပြောကြားလိုက်ပါတယ်အဲ့ဒီလေရင်ဟာရခားမြို့အနီးမှာပြစ်ချသွားခဲ့ခြင်းဖြစ်ကြောင်းဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကဒီကနေ့ပြောပါတယ်အဲ့ဒီမျိုးဟာစီးရီးယားနိုင်ငံအရှေ့ပိုင်းနဲ့အီရန်နိုင်ငံအနောက်မြောက်ပိုင်းဒေသအတော်များများကိုအခုနှစ်အစောပိုင်းကတင်ပက်လိုက်တဲ့စစ်သွေးကြွတွေခြေကုပ်ယူထားတဲ့မျိုးလည်းဖြစ်ပါတယ်ပြတ်ကျသွားတဲ့လေရင်ကလေရင်မှုဟာအာရဗ်လူမျိုးဖြစ်နေကြောင်းစီးရီးယားလူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောဆိုလိုက်ပြီးလေရင်မှုကိုဖမ်းဆီးထားတဲ့ပုံတွေကိုစစ်သွေးကြွတွေကထုတ်ပြန်ခဲ့တယ်လို့ဆိုပါတယ်လေကြောင်းတိုက်ခိုက်မှုတွေအတွင်းဂျော်ဒန်ဘာရိန်ဆော်ဒီအာရေဗျာနဲ့ UAE နိုင်ငံတွေလည်းပါဝင်နေတာဖြစ်ပါတယ်လေရင်ပြတ်ကျမှုနဲ့ပတ်သက်ပြီးညွန်ပေါင်းတပ်ဖွဲ့တွေကတစုံတရာသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး Islam စစ်သွေးကြွတွေပေါ်အမေရိကန်ဥဆောင်ညွန်ပေါင်းအဖွဲ့ကစက်တင်ဘာနောက်ပိုင်းကစလို့လေကြောင်းတိုက်ခိုက်မှုပေါင်း950လောက်ပြုလုပ်ခဲ့ပြီးဖြစ်ပါတယ
်အီရန်နိုင်ငံဘက်တန်မြို့တော်အနီးမှာအသေးခံဘုံခွဲသူတို့ကဆွေရကို၆ခန်းနဲ့စူနီလက်နက်ကိုင်အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာမှာလူ22ယောက်ထဏ်မင်းသေဆုံးခဲ့ရတယ်လို့ UR ဆွေရအရာရှိတွေကပြောပါတယ်ဘက်တန်မြို့ကနေ28မိုင်ကွာလောက်မှာရှိတဲ့မဒန်မြို့မှာပုံထူးနေအစောပိုင်းတုန်းကတိုက်ခိုက်မှုဖြစ်ခဲ့တာပါသေဆုံးသူအများစုဟာလစာထုတ်ဖို့စူဝေးစောင့်နေကြတဲ့အစိုးရကိုထောက်ခံသူလက်နက်ကိုင်အဖွဲ့ဝင်တွေဖြစ်တယ်လို့ဆိုရရရှိတွေကပြောပါရယ်။သေဆုံးသူတွေထဲမှာအီရတ်စစ်သားတချို့လည်းပါဝင်ခဲ့ပြီးတော့တခြားလူပေါင်း55ယောက်ထက်မနည်းလဲဒဏ်ရာတွေရရှိခဲ့တာပါ။လက်နက်ကိုင်ပြည်သူစစ်တပ်ဖွဲ့ဝင်တွေဟာဆာဝါလို့ခေါ်တဲ့စူနီအစ္စလာမစ်အစိုးရအဖွဲ့ IS ကိုစန့်ကျင်ပြီးတော့ဒီအီရတ်မှာအယ်ခိုင်ဒါတွေကိုတိုက်ခိုက်နေတဲ့အမေရိကန်တပ်ဖွဲ့တွေကိုကူညီပေးနေတဲ့အဖွဲ့ကပဲဖြစ်ပါရယ်ရှင်။
အိန္ဒိယနိုင်ငံအနောက်မြောက်ပိုင်းဒေသမှာလူမျိုးစုခွဲထွက်ရေးသမားတွေကကြိုတင်စီစဉ်ပြုလုပ်ခဲ့တဲ့တိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ50ဦးသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အင်္ဂါနေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အာတမ်ပြည်နယ်နေရာအတော်များများမှာကာဖျူညမထွက်ရအမိန့်ထုတ်ပြန်ထားဆဲဖြစ်ပြီးဝန်ကြီးချုပ်နရင်ဒရာမိုရီကတော့ဒါဟာတရားဘောကြောင့်လည်းလောက်ရဖြစ်တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကိုဘိုတိုဒေသလူမျိုးရေးဒီမိုကရက်တစ်တပ်ဦးအန်ဒီFP ကပြုလုပ်ခဲ့ကြောင်းအာနာပိုင်တွေကဆွဆွဲပြောဆိုထားပါတယ်ဒီအဖွဲ့ကိုအချမ်းဖက်အဖွဲ့အဖြစ်အိန္ဒိယအစိုးရကသတ်မှတ်ထားပြီးအစိုးရတပ်တွေကမကြသေးခင်ကပဲသူတို့အပေါ်ထိုးစစ်ဆင်တိုက်ခိုက်မှုတွေပြုလုပ်ခဲ့တာပါဘိုရိုတိုင်းသားလူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့ဒီအဖွဲ့ဟာတိကျလွတ်လပ်တဲ့နိုင်ငံတည်ထောင်ဖို့တိုက်ပွဲဝင်နေတာဖြစ်ပါတယ်1998ခုနှစ်မှာ NDFP စတင်ဖွဲ့စည်းတဲ့အချိန်ကစလို့ဘိုရိုမဟုတ်တဲ့တခြားလူမျိုးစုတွေကိုတိုက်ခိုက်တဲ့တမန်ကြောင်ရှိပါတယ်ပြီးခဲ့တဲ့မေလအတွင်းပြုလုပ်ခဲ့တဲ့တိုက်ခိုက်မှုကြောင့်မွတ်စလင်တွေဒါဇင်နဲ့ချီတည်ဆုံးခဲ့ရပါသေးတယ်
အမေရိကန်သမ္မတဟောင်း George H.W. Bush နာမကျန်းဖြစ်လို့ Texas ပြည်နယ် Houston မြို့ကဆေးရုံမှာတင်ထားပါတယ်။အသက်90အရွယ် Mr. Bush တယောက်အသက်ရှူရခတ်လာတာကြောင့် Houston ကဒီဆေးရုံကိုတင်လိုက်ရတာဖြစ်တယ်လို့သူ့ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။သမ္မတဟောင်း George W. Bush ရဲ့ဖခင်ဖြစ်သူ41ယောက်မြောက်အမေရိကန်သမ္မတ George H.W. Bush ဟာ2012ခုနှစ်ဒီဇင်ဘာလတုန်းကလည်းဒီဆေးရုံမှာသတင်းပတ်ခုနှစ်ပတ်လောက်ဆေးဝါးကုသမှုခံခဲ့ရပူပါတယ်။အဲ့ဒီအချိန်တုန်းကတော့လက်ပြွန်ရောဂါနဲ့ဆက်ဆက်ပြီးတော့ချောင်းဆိုးနေခဲ့တာပါ။ဟဝိုင်မှာအလက်ရဲ့အနားယူနေတဲ့သမ္မတဘရက်ဥပမာလည်း Mr. Bush ဖြားနာနေတဲ့သတင်းကိုသိထားတယ်လို့အင်ပီရိုကြေညာချက်မှာဖော်ပြထားပါတယ်။ Mr. Bush ပြန်လည်ကျမ်းမာလာဖို့ဆူတောင်းမြေတာပို့တာကြောင်းကိုလည်းသမ္မတဥပမာနဲ့သမ္မတကတော် Michelle ဥပမာတို့ကပြောဆိုထားတဲ့အကြောင်းကြေညာချက်မှာဖော်ပြထားတာပါ။သမ္မတဟောင်း George H.W. Bush ဟာ1989ခုနှစ်ကနေ1993ခုနှစ်အထိသမ္မတတာဝန်တွေကိုယူခဲ့တာပါ။အဲ့ဒီအရင်ပထမ၈နှစ်ဒီသမ္မတဟောင်း Ronald Reagan လက်ထက်မှာတော့ဒုသမ္မတတာဝန်တွေကိုထမ်းဆောင်ခဲ့တာပါရှင်။
အမေရိကန်နိုင်ငံတောင်ပိုင်းပြည်နယ်တွေမှာခရစ်စမတ်မတိုင်ခင်နေ့ရက်အလိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်အ ਨੇ စုံလူ၄ဦးသေဆုံးပြီးလျှက်စစ်မီးတွေပြတ်တောက်ကားတွေဇောက်ထိုးဖြစ်ပျက်စီးပြီးအိမ်အတော်များများလည်းပျက်စီးဆုံးရှုံးသွားခဲ့ပါတယ်။မစ္စစ်ဆီပီပြည်နယ်တောင်ပိုင်းခရိုင်နှစ်ခုကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်လူ၄ဦးသေဆုံးပြီးအများအပြားလည်းထိခိုက်ဒဏ်ရာရသွားတဲ့လို့ပြည်နယ်အုပ်ချုပ်ရေးမှူး Phil Bryan ကပြောပါတယ်။အဲ့ဒီဒေသတွေမှာအရေးပေါ်အခြေအနေကြီးညာထားတယ်လို့ဆိုပါတယ်။ဒီမုန်တိုင်းကြောင့်ကိုလံဘီယာမြို့အနီးထောင်ထဲချတဲ့အိမ်တွေမှာအင်္ဂါနေ့ကလျှက်စစ်မီးတွေပြတ်တောက်နေတယ်လို့ဆိုပါတယ်။တိုင်းပြည်တော်မှန်ကတခြားပြည်နယ်တွေဖြစ်တဲ့အလာဘားမား၊ဂျော်ဂျီယာနဲ့ဖလော်ရီဒါပြည်နယ်တွေကိုလည်းမုန်တိုင်းကဥတီသွားနေတဲ့လို့သွားနေတဲ့အတွက်အရေးပေါ်အခြေအနေကြီးညာထားပါတယ
်။ပုတ်ထူးနဲ့နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မခင်ဖြူတွေးတို့ကပြောပြပေးခဲ့တာပါ။ VOA ကနေသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ခုဆက်လက်ပြီးသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။လက်ပတောင်းတောင်ကျင်းနေစီမံကိန်းမှာဒေတာခန္ဓုနဲ့တရုတ်ကုမ္ပဏီကြားဖြစ်ရတဲ့ပဋိပက္ခတွေဟာနိုင်ငံရေးအဖွဲ့အစည်းတွေရဲ့တွေးတိုးလုံဆော်မှုကြောင့်ဖြစ်တယ်လို့ဝမ်ပောင်ကုမ္ပဏီကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကတော့လူသေဆုံးခဲ့ရတဲ့အထိဖြစ်တဲ့အကြမ်းဖက်ဖြိုခွင်းမှုတွေအပေါ်မှာစိုးရိမ်မကင်းဖြစ်ရကြောင်းနဲ့တရုတ်ကုမ္ပဏီတွေတာဝန်သိသိဆောင်ရွက်ကြဖို့ပြောဆိုထားပါတယ်။ဒီရက်ပိုင်းအတွင်းမှာပဲလက်ပတောင်းတောင်ကျင်းနေစီမံကိန်းလုတ်ကင်နေတဲ့ဝမ်ပောင်ကုမ္ပဏီကစီမံကိန်း area ကိုခြံစည်ရုပ်ခတ်တာကိုဆန့်ကျင်ကြတဲ့ဒေတာခန္ဓုအကြမ်းဖက်ဖြိုခွင်းခံရပြီးလူသေဆုံးတရားရခဲ့မှုတွေနဲ့ပတ်သက်ပြီးဝမ်ပောင်ကုမ္ပဏီရဲ့ပြောခွင့်ရကိုမှတ်တမ်းကြီးထိုက်ကဆက်သွယ်မေးမြန်းချပါရစေ
။လက်ဗရောင်းတောင်ဂျင်းနီစီမံကိန်းကိုဒေသခံတွေအခုလိုကန့်ကွက်ဆန္ဒပြရတဲ့အကြောင်းကတော့နိုင်ငံရေးအင်အားစုတွေရဲ့သွေးတိုးမှုကြောင့်ဖြစ်ရတာလို့ဝမ်ပောင်ကုမ္ပဏီကစွပ်စွဲပြောဆိုပါတယ်။ဝမ်ပောင်ကုမ္ပဏီရဲ့ပြောခွင့်ရဒေါင်ယွန်ဖီကအခုလိုပြောပါတယ
်။စီမံကိန်းလုံးဝဖြတ်သိမ်းဖို့အတွက်ဒါမျိုးတွေကျွန်တော်တို့ကဘာမှလုပ်လို့မရတော့ဘူးပေါ့နော်။ဟောဘာလို့ဆိုတော့ तू ကကျွန်တော်တို့ဒီတစ်လချက်တော့ तू ကျွန်တော်ပထမတကြိမ်ဟိုမြန်မာထပ်ပံကျေးထုတ်တော့ကလည်းသူကဒေတာခံကညာနှောင်းပြီး 100% မလာပြီးတော့ထုတ်ကြတယ်ဟိုကပျော်ရွှင်ရွှင်နဲ့အပေါ်လည်းရက်ထားတယ်လက်မှထူထားတယ်အဲ့ဒါအဲ့ဒါနောက်ပိုင်းကဟောဒီနိုင်ငံရေးဟိုအပြောင်းလဲမှုကြောင့်ပေါ့နော်မြန်မာပြည်တပြည်လုံးပေါ့နော်အဲ့ဒါပြောင်းလဲမှုကြောင့်သူကအဲ့ဒီမှာဟိုနိုင်ငံရေးသမားတွေပေါ့နိုင်ငံရေးအဖွဲ့ရှိတယ်တွားပြီးတော့အဲ့မှာတော့ဟောသွားစီးရုံးတယ်သွားပြီးတော့တွေးထိုးတယ်အဲ့ဒီမျိုးတွေလုတ်တဲ့ခါကျလုတ်ပြီးတော့နောက်ပိုင်းပေါ့နော်အာဒီကန့်ွက်တယ်လို့ပေါ်ပေါက်လာတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်သူပြချင်းညာထောက်ပံ့ကျေးသေးတဲ့ခါကျလို့ရှင်တော့66ရာခန့်တော့အဖြစ်ပဲရှိတယ
်ပြီးခဲ့တဲ့တနင်္လာနေ့ကဂျင်းနီစီမံကိန်းလှုပ်ဆောင်နေတဲ့ဝမ်ပောင်ကုမ္ပဏီကဒေတာခံတွေစီကသိမ်းယူထားတဲ့မြေယာပေါ်မှာခြံစည်းရိုးခတ်တာကိုမကျေနပ်ကြတဲ့မြန်မာရောကြီးရယူမထားတဲ့ဒေတာကန်တွေကကန့်ခွက်ဆန္ဒပြခဲ့ကြပါလေ။ဒီဆန္ဒပြမှုကိုအာဏာပိုင်တို့အကြမ်းဖက်ဖြိုခွင်းတာကြောင့်တောင်သူဒေါ်ခင်ခင်ဝင်းဦးခေါင်းကိုတနတ်ထီမှတည်ဆုံခဲ့ရပါလေ။အများအပြားလည်းတနတ်ထံရတွေရခဲ့ပါလေ။ဒါပေမဲ့အခုလိုဖြိုခွင်းမှုတွေဝမ်ပောင်ကုမ္ပဏီရဲ့လုံခြုံရေးတွေကိုတော့မြန်မာအာဏာပိုင်တို့ကသာတာဝန်ယူခဲ့တာဖြစ်တယ်လို့ဝမ်ပောင်ကုမ္ပဏီပြောခွင့်ရကပြောပါလေ။ဒေတာကန်တွေရဲ့ကန့်ကွက်မှုကြောင့်ဝမ်ပောင်ကုမ္ပဏီရဲ့လုပ်ငန်းတွေရပ်တန့်ဆိုင်းငံ့ခဲ့ရတာမရှိပဲအခုတော့ခြံစည်းရိုးခတ်တဲ့လုပ်ငန်းစဉ်အားလုံးပြီးဆုံးသွားပြီလို့လည်းပြောခွင့်ရကပြောပါရယ်။စကိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်တဲကလက်ဗရောင်းတောင်ဂျင်းနီစီမံကိန်းကိုတော့တရုတ်နိုင်ငံကတပ်တူတူဖော်ရေးလုပ်ငန်းဖြစ်တဲ့ဝမ်ပောင်ကုမ္ပဏီမြန်မာစစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင်လီမိတက်နဲ့မြန်မာအစိုးရတို့အကျိုးတူလုပ်ကိုင်နေကြတာဖြစ်ပါရယ်။အခုလိုလက်ဗရောင်းတောင်ဂျင်းနီစီမံကိန်းပြိပခါရီကိုအကြမ်းဖက်ဖြေရှင်းခဲ့မှုအပေါ်မှာတော့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရဟွာချောင်းရင်ကပြောဆိုခဲ့ပါတယ်။
လာ人员伤亡呢表示关注 并且呢也表示遗憾。我们希望呢有关的事情。
卢瑞基盖提出穆德林对呢巴德鲁迪欧南岸内苏伊米德鲁塞马高雷皮亚的将，德塞亚波古瑞内内扎扎纳纳面松盖对皮辛布雷缪林的将。迪欧南岸在文尼塔纳标棍亚杜花长英噶，这个呢德林萨新林波一段标速开了吧？迪欧南岸在文尼塔纳标棍亚噶罗。တရုတ်နဲ့မြန်မာတို့ဟာယင်းနှီးတဲ့မိတ်ဆွေတွေအဖြစ်နှစ်နိုင်ငံအကျိုးစီးပွားတွေရှိနေကြပေမဲ့ပြည်ပမှာလုတ်ကင်နေကြတဲ့တရုတ်နိုင်ငံကကုမ္ပဏီတွေအနေနဲ့တက်ဆိုင်ရာတိုင်းပြည်ရဲ့ဥပဒေတွေလုတ်ထုံးလုံနည်းတွေကိုလိုက်နာဖို့လူမှုအတိုင်းအဝိုင်းအတွက်တာဝန်သိဖို့နဲ့ပတ်ဝန်းကျင်မထိခိုက်အောင်ဆောင်ရွက်ဖို့တွေကိုလည်းတိုက်တွန်းသွားပါတယ်။လက်ဗရောင်းတောင်ချင်းညီစီမံကိန်းမှာပဋိပက္ခတွေဖြစ်ပွားခဲ့ရတဲ့အပေါ်မှာတော့အမေရိကန်ပြည်ထောင်စုနဲ့လူခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကလည်းစိုးရိမ်ပူပန်ကြောင်းနဲ့ထိခိုက်သေးဆုံးမှုတွေဖြစ်ခဲ့ရတဲ့အပေါ်စုံစမ်းစစ်ဆေးဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်
။မတ်တင်ငေးထိုက်စုစီတင်ပြသွားတာပါရှင်။ခုဆက်လက်ပြီးလက်ဗရောင်းတောင်ဆန္ဒပြမှုနောက်ထပ်သတင်းတစ်ပုဒ်တင်ပြပါရစေ။သောတာရှင်များရှင်လူသေးဆုံးခဲ့ရတဲ့အထိတင်းမာမှုတွေဖြစ်ခဲ့ရတဲ့လက်ဗရောင်းတောင်ရေအခင်တွင်သေဆုံးလူတော်ခင်ဝင်းရဲ့အလောင်းကိုစားလင်းကြီးဆေးရုံရဲ့စစ်ဆေးချက်မှာကြည်စံတန်ရာကြောင့်သေဆုံးရတာဖြစ်တယ်လို့မှုခွင့်ဆရာဝန်တွေကအတည်ပြုပါရယ်ဒီကနေ့ပါပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကသတင်းထုတ်ပြန်ရမှာတော့လက်ဗရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းအကောင့်ထဲပေါ်ကဲရဲကော်မတီကလိုက်နာခြင်းမရှိဘူးလို့យេតាထားပါရယ်အသေးစိတ်ကိုတော့ထိုင်းအခြေဆိုင် VOA သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရယ
်စကိုင်းတိုင်းရင်းမာပင်ခရိုင်စားလင်းကြီးမြို့နယ်ထဲမှာအကောင့်ထဲပေါ်ဆောင်ရွက်နေတဲ့လက်ဗရောင်းတောင်ကျေးလီစီမံကိန်းကြောင့်မြေယာသိမ်းဆည်းခံရသူတွေကကန့်ကွက်ဆန္ဒပြရင်းနဲ့မိုးကြိုးပြင်းရွာကတောင်သူတူဦးဖြစ်တဲ့ဒေါခင်ဝင်းဟာဥကောင်းကိုတနက်ထိမှန်ပြီးတေဆုံးခဲ့ရတာပါဒီတန်ရာကိုတော့ကြီးစံတန်ရာနဲ့တေဆုံးခဲ့ရတာဖြစ်တယ်လို့စားလင်းကြီးစေယုံကမှုခင်းဆရာဝန်နဲ့တာဝန်ရှိသူတွေကအတည်ပြုကြောင်းရင်ခွဲစစ်ဆေးချိန်မှာစေယုံမှာရှိနေတဲ့လူခွေရေးလှုပ်ရှားသူဦးမြင့်အေးကဆိုပါတယ်
စားလင်းကြီးစေယုံအုပ်ကြီးအနောက်မှုခင်းဆရာဝန်ပြောက်ပါတယ်သူတို့ post modern ရင်ခွဲစစ်ဆေးတယ်ပေါ့ဗျာ7နိုင်မှမနေလို့ကျဆက်လာတယ်ကျွန်တော်တို့ဒီမှာမေးတဲ့ခါကျတော့ဥကောင်းလိုက်ပေါက်ပြဲတန်ရာလို့ပြောတယ်ခဏကျတော့ဒီနောက်တစ်ခေါက်ဒီကလောင်းကိုပြန်ချုပ်တယ်ချုပ်ပြီးတော့မြေမိုးဆေးပြီးတော့ကျွန်တော်တို့ဝင်ခွင့်ရတယ်မော်ဒူလ်ပြည်ရလာရှင်းပြတယ်စာဝန်ကြီးကရှင်းပြတယ်အဲ့ဒီတော့သူကပြောတာဒီစံစားနေပြီးတော့အနောက်ဘက်နောက်ဆက်အထိပေါ့နော်ဒါကြီးကပွန့်ဆက်သွားတာကြောင်းသူပြောပြတယ်ဥကောင်းခွန်အပြစ်စုံမရဘူးအုံနောက်အပြစ်စုံမရဘူးဘယ်လိုလက်နိုင်မလဲတိုက်ခိုက်ခံရလို့အဲ့လိုပြောပြောစီစံလို့ပြောပါအကြီးစားလို့အတူ
ဘယ်တနက်လို့ပါလို့အဲ့ဒါမျိုးတွေရောပြောသေးလား
အဲ့ဒီကတော့ तू ကမေးတယ်ကဒီကိစ္စကတော့ကျွန်တော်တို့ဆရာဝန်တွေမကြမ်းတင်တဲ့ကိစ္စမျိုးလည်းမရှိပါဘူးအဲ့လိုရှိတာအကြီးစားလို့အတူဟု
တ်ကဲ့
သူရဲ့ဒီကျွန်တော်ရင်ခွဲစစ်ဆေးပြစ်ကြက်မှာလည်းအဲ့ဒီလိုပဲရေးမှာပါလို့သူပြောပါ
ဒီဇင်ဘာလ22ရက်နေ့နဲ့23ရက်နေ့မှာမိုးချိုးပြင်းဆယ်တဲစားတဲ့ကြေးရော်တွေတဝိုက်မှာဒိုင်းနဲ့တန်လက်နဲ့များကိုက်ဆောင်ထားတဲ့မြန်မာဝမ်ပေါင်ကုမ္ပဏီကဝန်ထမ်းတွေတိုင်းလက်နဲ့ကြီးကအင်ဂျင်များဝစ်ဆင်ထားတဲ့ရဲတွေနဲ့ဂဲလုံးဒုတ်နဲ့လေးခွာတွေကင်ဆောင်ထားတဲ့ဒေသခံတွေပဋိပက္ခတွေဖြစ်ပြီးဒေသခံတွေအများစုနဲ့ရဲတွေလည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီထဲမှာတနက်တန်ရရသူမိုးချိုးပြင်းရွာက9ဦးခန့်ရှိပြီးဆယ်တဲရွာဘက်ကလည်း2ဦးတည်းမနဲ့တနက်တန်ရတွေရခဲ့တာပါဒါအပြင်တခြားထိခိုက်ဒဏ်ရာရသူတွေလည်းဒါဇင်နဲ့ရှိခဲ့ပါတယ်မြမအစိုးရဘက်ကတော့မနေ့ကသတင်းထုတ်ပြန်ရမှာစီမံကိန်းခြံစည်းရိုးကာရာကိုတားဆီးနှောက်ယှက်ပြီးဝန်ထမ်းတွေကိုထိမ့်သိမ်းထားတဲ့အတွက်အထူးကယုံနိုင်နေရဲ့လက်နက်ဖြစ်တဲ့စနစ်ဘို့ပြောင်းချောလက်နက်သုံးခဲ့ရကြောင်းရေးသားထားပါတယ်။လက်ဗရောင်းတောင်မှာဖြစ်ပွားခဲ့ရတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ဥပဒေနဲ့အညီလုံတင်ကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကပြောပါတယ
်။ဥပဒေနဲ့အညီလုံတင်တာနော်လူစုခွဲတာပဲဖြစ်ဖြစ်ပါပဲဥပဒေတိုင်းဖြစ်ရမယ်လေ။ဒါလူစုဝင်ကလားအနေရှိတဲ့ဆိုရင်လည်းဘယ်လိုလုပ်ရမလဲ Riot Manual တွေရှိပါတယ်ဗျာ။အတိအကျရှိပါတယ်ကျွန်တော်အဲ့ဒါလေးမသုံးမနဲ့စိုးရိမ်နေဆိုပြီးတော့ပြစ်လာခလာဆိုတာဒါဥပဒေနဲ့မညီဘူး
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗုဒ္ဓဘူးနဲ့ထုတ်ပြန်ချက်ထဲမှာတော့လက်ဗရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာကိုအကောင့်ထယ်ဖော်တဲ့ကော်မတီကလိုက်နာမှုမရှိဘူးဆိုပြီးဝေဖန်ထားပါတယ်
။အစီရင်ခံစာထဲမှာမလုတ်တင်နေဘာလုတ်တင်နေအကြံပြုချက်တွေထည့်တာ။အဲ့ဒီအကြံပြုချက်ကိုတိတိကျဆောင်ရွက်တာမရှိဘူး။နောက်ခင်ဗျားကြားပြောရင်ဗျာဟိုလေဒီဆရာတော်ဘုရားရဲ့ဟိုသာသနိကအဆောက်အဦကိုပုံစံမပြတ်ချွေးဖို့အကြံပြုထားတယ်ချွေးဖို့နည်းပညာလည်းရှိတယ်အဲ့ဒီမှာသူတို့အကောင့်တွေခေါ်တဲ့အဖွဲ့ရနေပြီးတော့ဝေဆောင်ကြည့်ရများလည်းဆိုပြီးတော့အလုံးဖြတ်ချတယ်အဲ့ဒါမျိုးတွေလေ
လက်ဗရောင်းတောင်ကျင်းညီစီမံကိန်းရဲ့အကျိုးခံစား권တွေကိုမြန်မာအစိုးရနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝန်ပေါင်းကုမ္ပဏီတို့က Pubang lo song be yashi jama chipare. Natal sanakunitongaro, simangango, kankwekare, tangam yazu pawine, inatiajogo, milan bonto be pukwekera jangle, combinine de daganija, demamuri pukiabare, dino, so necessary commission per sisega be me, commission at seeing kanzago lina mumashibu so be, commission perwiniga subare. Jenny Simangane Patalo, so necessary commission at Saint Kanzago, accounted for a comedy dema, Okatapi, Pinazu Winji, Ula Tone, Dudia Okatapi, Sakaitan Tetaji Winijo, Uta Irone, do one pound comuniga down when she do relay Pawe Mare, D comedigo, Tetagani Becca, Troya Nina Murigo, Toya Joso Muri, she gave me, a year you saw your Beijing Machida Jansu be, Tetaganiga, Troya Sasa Yoshima, Toya Sanapia Murile, she gave Arishim. မအေးအေးမှာပါရှင်ကုဆလပ်ပြီးခရစ်စမတ်သချင်းနဲ့ဖြောပြမပေးခင်နိုင်ငံတကာသတင်းတပုတ်တင်ပြပါအောင်မယ်လွန်ခဲ့တဲ့ဆယ်နှစ်ကအိန္ဒိယသမုဒ္ဒရာထဲမှာအေယာမဆူနာမီရေလိုင်းကြီးတွေကြထခဲ့ရာမှာထိုင်းနိုင်ငံကန်ချေတရှောင်းမှာလဲဆူနာမီရေလိုင်းကြီးတွေအတန်းကိုအပြင်းထန်ခံခဲ့ရပါတယ်အဲ့ဒီအချိန်ကထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာငါးဖန်အလုပ်သမားတွေအများအပြားဟာလဲဆ
တာအခုဆိုရင်ဆယ်နှစ်ရှိသွားပါပြီ။ဒါပေမဲ့ဆူနာမီကျမဆိုးအတရေပုံရိပ်တွေကတော့ရှိနေသေးပါ။ထိုင်းဆူရကကမ္ဘာလက်ခီးသွွားတွေအလားများတဲ့နေရာတွေမှာကုညီကယ်ဆယ်ရေးချက်ချင်းလှုပ်ဆောင်ခဲ့ပေမဲ့လို့ဆူနာမီတန်အဆိုးအဝါဆုံးသင့်ခဲ့တဲ့ဒီကြေးရွာတွေမှာတော့ကုညီကယ်ဆယ်မှုလုပ်ငန်းတွေနှေးကွေးခဲ့ပါတယ်။ဒီရွာတွေမှာငါးဖမ်းလုပ်ငန်းမှာအလုပ်လုပ်ကိုင်နေကြတဲ့တရားမဝင်မြန်မာအလုပ်သမားတွေလည်းအများအပြားရှိနေကြတာပါ။ဆူနာမီကြောင့်အသက်မသေးကျန်ရစ်သူမြန်မာအလုပ်သမားတွေဟာဆိုရင်လည်းဖမ်းဆီးခံရမှာနေရပြန်ဖို့ခံရမှာကိုကြောက်ကြရတဲ့တစ်ချိန်တည်းမှာအလုပ်ကိုင်တဲ့ပိုက်ဆိုင်မှုတွေလည်းဆုံရှုံပြောက်ဆုံးနေတဲ့မိသားစုဝင်တွေကိုဘယ်လိုပြန်ရှာရမယ်ဆိုတာလည်းမသိနဲ့အကူကြီးဆိုတာသူတို့အတွက်မရှိခဲ့ပါဘူးမြန်မာလူ့သမားတွေကိုကောက်ကောက်မုံမုံဆက်ဆံခြင်းမရှိဘူးဆိုတာကိုတွေ့ရတဲ့ရက်ရွာကောင်းစာဝမ်ချိုင်ချစ်ချရီယွန်ကတော့ဒီလူ့သမားတွေနေစရာပြန်ရဖို့ပြန်လည်လုပ်ကိုင်စားတောက်နိုင်ဖို့အတွက်အကူကြီးပေးခဲ့ပါတယ
်ဘာဘန်ชาวบ้านก็ต้องออกกันนะตอนซูนามิมันขวาดเกลี้ยงหมดอ่ะ
ဆူနာမီကြောင့်နေအိမ်တွေပိုင်ဆိုင်မှုတွေပျက်စီးဆုံးရှုံးခဲ့ရပြီးတဲ့နောက်လူတွေနေစရာပျောက်သွားပါတယ်။အသက်ရှင်ခွင့်ရဖို့ကိုပဲကြိုးစားနေရတဲ့အချိန်မှာဒီအခြေအနေကိုအခွင့်ကောင်းယူပြီးချမ်းမြေလုပ်ငန်းရှင်တွေကမြေတွေကိုခြံစည်းဟုတ်ခတ်အငင်းပွားနေတဲ့ဒီနယ်မြေကိုမဝင်ရဆိုတဲ့စိုင်းဘုတ်တွေလာချိတ်ပြီးနေရာယူကြတော့တာပါပဲ
။ဆူနာမီအပြီးလပိုင်းတွေအတွင်းမှာပဲထိုင်းဆိုရကမြန်မာရွှေ့ပြောက်လို့သမား2500ကျော်ကိုနေရပြန်ပို့ခဲ့ပါတယ်။ဒါပေမဲ့အခုချိန်မှာတော့ဒီဒေသမှာရှိတဲ့အလုပ်သမားတွေဟာဆူနာမီကပ်ပြီးမဆိုင်ခင်အချိန်တုန်းကရှိခဲ့တာထက်တောင်းမှပိုပြီးတော့များနေပြီးအများစုဟာလည်းတရားဝင်အလုပ်လုပ်ကြခွင့်ရနေကြပါပြီ။ထိုင်းနိုင်ငံမှာနိုင်ငံသားတွေမလုပ်ချင်ကြတဲ့နွဲပါတဲ့အလုပ်တွေကိုရွှေ့ပြောက်အလုပ်သမားတွေကပဲအစင်ဆက်လုပ်ကြရတာပါ။ဒါပေမဲ့အခုဗန်ဒမ်ခန်းမှာတော့ဒီအကြောင်းပြချက်တစ်ခုတည်းကြောင့်မြန်မာအလုပ်သမားတွေရှိနေတာမဟုတ်ပါဘူး။
ဒါမှဆောင်မိုင်ဗန်မန်ဒီဒီသင်คนไทยเขาไม่ได้อยู่ในพื้นที่เขาไม่กล้า
อยู่ว่าไอ้นี่เปลี่ยนสอบပြီးတော့ท้ายတွေကကန်ဆက်တဲ့နီးနီးမှာပြန်နေရမှာကိုကြောက်ကြပါတယ်သူတို့ကဒီနေရာမှာမနေကြတော့ပဲကျွန်တော်တို့ကိုအကားထားခဲ့တယ်လေဆူနာမီဖြစ်ပြီးတဲ့နောက်ကျွန်တော်တို့အတွက်ပို့ပြီးတော့တက်တောက်တက်တာနေလို့ရတဲ့နေရာတစ်ခုတော့ဖြစ်လာပါသေးတယ်လို့မြန်မာငါးဖက်အလုပ်သမားတို့ကထိုင်းဘာသာစကားနဲ့ပြောသွားတာပါဒီအနေစစ်စစ်ချက်တွေနဲ့အချက်လက်ရှာဖွေစုဆောင်းမှုတွေအများပြားလုပ်ခဲ့တဲ့တိုင်အောင်အခုအချိန်ထိဘယ်သူဘယ်ဝါမခွဲခြားနိုင်သေးတဲ့လူ495ယောက်ရဲ့အလောင်းတွေဒေသတင်ကြိုင်မှာရှိနေတော့ပါပရာဖတ်ကူမူအဟာမိသားစုဝင်6ယောက်ဆုံးရှုံးခဲ့ရတဲ့သူပါအသက်9နှစ်အရွယ်သူသားငယ်ဟာအခုထိပျောက်ဆုံးဆင်းထဲမှာရှိနေပါတယ်အစိုးရကပျောက်ဆုံးနေတဲ့ဒေသခံတွေကိုရှာဖွေဖော်ထုတ်ပေးဖို့ထက်ခီးသွွားလုပ်ငန်းတွေကိုမထိခိုက်ဖို့ကိုပဲပို့ပြီးတော့ဂရုစိုက်နေတယ်လို့ဒေသခံကားဖတ်သမားတို့ကပြောပါတယ
်အဲ့ဒါတမိုင်ของพวกเราก็คนเหมือนกันเนี่ยก็ไ
ม่ที่ลิชุทาเรလို့ခံစားရတယ်သူတို့ကဘာမှသိမကူညီဘူးလေကျွန်တော်တို့အားလုံးကလူသားတွေကြီးပါပဲ။ဘာဖြစ်လို့ကျွန်တော်တို့ခွဲခြားဆက်ဆံတာလဲ။ကျွန်တော်တို့ဘာမှထောက်ပံ့ကူညီပေးတာမရှိဘူး။နိုင်ငံသားတွေအတွက်လွယ်ကူအောင်အလောင်းတွေအားလုံးဖုခက်ကိုတည်သွားကြတယ်လေ
။ဆူနာမီနောက်ပိုင်းကယုန်းတဲ့ဒေသတွေမှာစီးပွားရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေပြန်လည်စတင်လာခဲ့တာနဲ့အပြားအတိတ်သင်ခန်းစာကနေနောက်အနာဂတ်အလားတူအခြေအနေကြုံရတဲ့အခါစင်ကြင်သတိပြုနိုင်ကြဖို့လူအများကမျှော်လင့်နေကြပါရဲ့ရှင်
။မခင်ဖြူထွေးပါရှင်။ VOA ကနေပို့ထုတ်နေတဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါရယ်။တော်တာရှင်များရှင်ဆောင်းနှင်းနေဝဲတဲ့ဒီနေ့တိကူတာရာတဲ့ရောက်တိုင်းတရားဒီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်ဒေးတခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီနေ့တော့ Robbie Williams တီဆိုတဲ့ Angels တခြင်းနဲ့ဖျော်ဖြေပေးချင်ပါတယ်။နားဆင်ပါရှင
် Contemplate my faith Do they know the places where we go when we're gray and old? 'Cause I have been told that salvation lets their wings unfold. So when I'm lying in my bed, thoughts running through my head, and I feel that love is dead, I'm loving angels instead. And through it, oh, she offers me protection, a lot of love and affection, whether I'm right or wrong, and down the waterfall, wherever it may take me, I know that life won't break me. When I come to call, she won't forsake me. I'm loving angels instead. When I'm feeling weak and my pain walks down a one-way street, I look above and I know I'll always be blessed with love. And as the feeling grows, she breathes flesh to my bones. When love is dead, I'm loving angels instead.
ကျမတို့ VOA ကနေထုတ်လင်းပေးတဲ့ Christmas သတင်းချင်းလက်ဆောင်တွေကိုတောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ9:00ခွဲထိတိုက်ရိုက်ထုတ်လင်းပေးသွားမှာပါ။ Asia Set 7 Joru ကနေဖမ်းယူကြည့်ရှုနိုင်ပါရရှင်။ပုထုနေ့ညနေခင်းစီစဉ်ရမကြခင်ပြီးဆုံးတော့မှာပါခုကြံနေတဲ့အချိန်တွင်နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲအကြေညာပေးပါမယ
်စကန်တိုင်းမုံရခိုင်မှာရှိတဲ့လက်ဘရောင်းတောင်ချင်းဒီစီမံကိန်းမှာဆန္ဒပြနေသူတွေကိုနေနင်းရမှာလူအသေးပြောက်ရှိခဲ့တဲ့အပေါ်စိုးရိမ်မကင်းဖြစ်ရတယ်လို့ပြပရောက်တရုတ်ကုမ္ပဏီတွေအနေနဲ့တာဝန်တည်တည်ဆောင်ရွက်ကြဖို့တရုတ်အစိုးရကတိုက်တွန်းလိုက်ပါတယ်လက်ဘရောင်းတောင်ချင်းဒီစီမံကိန်းမှာလုပ်ကိုင်နေတဲ့တရုတ်နိုင်ငံဝမ်ဖောင်ကုမ္ပဏီကဒေသခံတွေထံကနေတင်းယူထားတဲ့မြေနေရာတွေမှာခြံစည်းရိုးတွေခရရာကတင်းမာမှုတွေပေါ်ပေါက်ခဲ့တာမှာတင်းလာနေတော့ကလူတူးတင်းနာထိမှန်တည်ဆုံးခဲ့ရတဲ့အထိဖြစ်ခဲ့ရတာပါတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့တရုတ်နဲ့မြန်မာတို့ကယင်းနေ့တဲ့မိတ်ဆွေတွေအဖြစ်နိုင်ငံအကျိုးစီးပွားတွေရှိနေကြပေမဲ့ပြပမှာလုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီတွေအနေနဲ့သက်ဆိုင်ရာအတိုင်းပြည်ရဲ့ဥပဒေလှုပ်ထွန်းလုပ်နည်းတွေကိုလိုက်နာကြဖို့ပြောဆိုထားတာဖြစ်ပါတယ်မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်အုန်ကိုလုတ်ချမဲ့အကြောင်းဇလန်းဆင်ထားတဲ့ဟာတာရုပ်ရှင်ကားကိုအခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးတဲ့နောက်အကန့်အသတ်နဲ့ပြသဖို့ Sony Picture Company ကဆုံးဖြတ်လိုက်တဲ့အပေါ်အမေရိကန်သမ္မတဘာရက်အိုဘားမားကကြိုဆိုလိုက်ပါတယ်ဒါအင်တာဗျူးရှင်ကားကိုယုံတင်ပြသမယ်ဆိုရင်ထိခိုက်နစ်နာအောင်လုပ်မယ်ဆိုပြီးချင်းချောက်ခဲ့တဲ့အတွက်ဒီကားကိုမပြဖို့ Sony Company ကအစောပိုင်းကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဩစတြေးလျနိုင်ငံမှာအကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေပိုတိုးလာနေတယ်လို့ဝန်ကြီးချုပ်တိုနီအက်ဘော့ကပြောဆိုခဲ့ပြီးနောက်တစ်နေ့မှာပဲအကြမ်းဖက်မှုတက်ဖြစ်လှုပ်ရှားမှုတစ်ခုအဖြစ်လူနှစ်ယောက်ကိုဖမ်းဆီးအရေးယူလိုက်ပါတယ်အသက်20အရွယ်တဦးကိုအကြမ်းဖက်မှုစီစဉ်တဲ့အနေနဲ့အထောက်အထားတွေတွေ့ရှိမှုနဲ့သူ့ကိုဖမ်းဆီးလိုက်တာဖြစ်ပြီးနောက်ထပ်22နှစ်အရွယ်တဦးကိုလည်းမိတ်မနာခံမှုနဲ့တရားစွဲဆိုထားပါတယ်
တရင်အချင်းချုပ်ကိုကိုဇော်ဝင်းလိုင်ကညင်ညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ် VOA American တာညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီချီလိုင်းတိုမီတာ7925ရောကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်9နာရီကြာည9နာရီနဲ့10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါရှင်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေပါစေ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
This program has come to you from the Voice of America, Washington.